တရုတ်နိုင်ငံကုန်သွယ်ဆိုင်ရာသဘောတူညီချက်ရဖို့အတွက်ချက်ကိုအတိအကျအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက်အကောင်ကောက်ခံမှုအစ်စ်ချမှတ်ဖို့မတ်လ၁ရက်နောက်ဆုံးရက်သတ်မှတ်ထားတာကိုရပ်ပြောင်းရှင်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။လက်ရှိမှာဆင်းရဲမှုတွေဟာအဆင်ပြေချုံးနေတယ်လို့သမ္မတကအင်ကာနီကသမ္မတအင်ဂျူမှာသတင်းတောက်တွေကိုပြောပါတယ်။ဆင်းရဲမှုအဆင်ပြေပြီးဖြစ်ထွန်းတိုးတက်မှုတွေများတယ်ပြန်ကွန်ဒိသဘောတူညီချက်ရဖို့အတွက်ရက်အတိအကျကိုအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက်ဘာတွေဖြစ်လာမယ်ဆိုတာကိုစောင့်ကြည့်ဖို့လည်းပြောပါတယ်။ကွန်ဒိဆိုင်ရာနှိမ့်နှင်းဆင်းရဲမှုအခြေအနေကတော့တိတ်ပြီးရှုပ်ထွေးနေတယ်လို့လည်းသမ္မတကပြောပါတယ်။နှိမ့်နှင်းဆင်းရဲမှုတွေကလည်းသဘောတူညီမှုမရကြရင်အမေရိကန်ဒေါ်လာ300ရန်တိကျပို့ကုန်တွေအပေါ်မှာအခွန်အခကို100ရာခိုင်နှုန်းကောက်ခံနေရကနေ25ရာခိုင်နှုန်းထိတိုးမြင့်တောက်ခံဖို့လုပ်မယ်။နောက်ဆုံးရက်ဖြစ်တဲ့မတ်လ1ရက်နေ့ကိုသမ္မတထရမ့်ကသတ်မှတ်ခဲ့တာဖြစ်ပါတယ်။ဒီနိုင်ငံမှုတွေကြားသဘောတူညီမှုရဖို့အတွက်နီးလာမယ်ဆိုရင်တော့ဒီတက်မှတ်ရဲ့ကိုရှေ့ဆိုင်နိုင်တယ်လို့သမ္မတကပြောခဲ့တာပါ။ American ဘဏ္ဍာရေးဝန်ကြီး Steve Mnuchin နဲ့ American ကုန်သွယ်ဆိုင်ရာကိုယ်စားလှယ် Robert Lighthizer အပါအဝင်နှစ်နိုင်ငံအကြီးအကဲအဆင့်အရာရှိတွေရဲ့ဆွေးနွေးပွဲတွေမတိုင်ခင်မှာနှစ်နိုင်ငံအငြင်းနဲ့လက်ထောက်အရာရှိအဆင့်ဆွေးနွေးပွဲတွေကိုအင်ကာနီက Washington DC မှာကျင်းပနေတာဖြစ်ပါတယ်။တရုတ်ကိုယ်စားလှယ်အဖွဲ့ကတော့တရုတ်ဆိုးကထိတ်တန့်စီးပွားရေးနဲ့ကုန်သွယ်ဆိုင်ရာနှိမ့်နိုင်ငံမှုတရုတ်ဒုတိယဝန်ကြီးချုပ်ရီယူရှိကပဲထပ်ပြီးတော့ဦးဆောင်ပြီးဆွေးနွေးဖို့လည်းရှိပါတယ်။